Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောရရှိနေဒီနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တရဲ2016ခုနှစ်အောက်တိုဘာလ10ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ Washington DC မြို့တော်ကနေလိုင်းလွန်မီတာ16.25တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါတတိယနေ့ရုံကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယအကြိမ်စကားဆစ်ထိုးပွဲမှာအကြောင်းအရာတော်များများကိုသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ဝေဖန်ထိုးနှက်ပြောသွားခဲ့ကြပါတယ်။တခါထိုင်းနိုင်ငံဘန်ကောက်မြို့မှာတော့ဒီကနေ့စတင်ကျင်းပတဲ့ဒုတိယအကြိမ်အာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲကိုဒီနိုင်ငံပေါင်း34နိုင်ငံနဲ့အရှေ့လယ်ပိုင်းနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။ဒီနေ့အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့ Harvard တက္ကသိုလ်က Oliver Hart နဲ့Massachusetts နည်းပညာဌာနက Bent Holmstrom တို့ကပူးတွဲရရှိသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ Missouri ပြည်နယ်မှာတနင်္လာနေ့ညကပြုလုပ်ခဲ့တဲ့ American သမ္မတလောင်းနှစ်ဦးရဲ့ဒုတိယအကြိမ်စကားဆစ်ထိုးပွဲမှာ Republican သမ္မတလောင်း Donald Trump က
If I win, I am going to instruct my Attorney General to get a special prosecutor.
သူသာသမ္မတဖြစ်လာခဲ့ရင် Hillary Clinton အီးမေးလ်အရှုပ်တော်ပုံကိစ္စအရေးယူဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါတယ်ဒီလိုသမ္မတလောင်းစကားစစ်ထိုးပွဲအကြောင်းအနေနဲ့ရခိုင်ပြည်နယ်မောင်နှုံးမြို့ကရဲတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းပြည်ပြည်စုံစုံတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ပြူထွေးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
တနင်္ဂနွေနေ့ကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယအကြိမ်စကားဆစ်ထိုးပွဲမှာသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအငင်းပွားစရာဖြစ်ခဲ့တဲ့ကိုပိုင်အီးမေးလ်စာပါသုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Republican သမ္မတလောင်း Donald Trump ကအပြင်းထန်ထက်ပြီးတော့ဝေဖန်လာပါသူသာသမ္မတဖြစ်ရင် Mrs. Clinton ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးယူနိုင်အောင်ဆောင်ရွက်သွားမယ်လို့ Trump ကပြောပါတယ်Mrs. Clinton ကတော့အမျိုးသမီးတွေနဲ့ပတ်သက်ပြီး Trump ရဲ့ရရန်ပြပြပြောဆိုမှုတွေကိုထောက်ပြဝေဖန်လာတယ်။စကားစစ်ထိုးပွဲမတိုင်ခင်ရက်ပိုင်းအတွင်းသတင်းမီဒီယာတွေကနေတဆင့်ပြန့်နှံ့ခဲ့တဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီ2005ခုနှစ်တုန်းက Trump ရရန်ပြပြပြောဆိုနေတဲ့ video file ကိုကြည့်ရင် Trump ဟာဘယ်လိုလူစားမျိုးလဲဆိုတာသိနိုင်တယ်လို့ဒီလိုလူမျိုးအမေရိကန်သမ္မတဖြစ်သင့်ရဲ့လားဆိုပြီးတော့ Mrs. Clinton ကမေးခွန်းထုတ်ပါတယ်။နိုင်ငံတကာကကိစ္စရပ်တွေကိုပြောဆိုရမှာတော့ဆီးရီးယားရေးနဲ့ပတ်သက်ပြီးအရသာပြည်သူတွေကိုအကာအကွယ်ပေးဖို့ပြစ်ခတ်တိုက်ခိုက်မှုတွေမရှိတဲ့ဘေးအန္တရာယ်ကင်းတဲ့နေရာတစ်ခုဖြစ်လာအောင်တည်ဆောက်ရမယ်လို့သူတို့နှစ်ဦးစလုံးကပြောပါတယ်။အရသစ်သွေးကြွားတွေခေါင်းထောင်လာတဲ့ကိစ္စနဲ့ပတ်သက်လို့တော့တဟာသမ္မတဥဘာမားနဲ့သူ့ရဲ့ဒီပထမသမ္မတသက်တမ်းကာလအတွင်းနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့ Mrs. Clinton တို့ရဲ့ထိရောက်မှုမရှိတဲ့နိုင်ငံခြားရေးမူဝါဒတွေကြောင့်ဖြစ်တယ်လို့ဆိုပြီးတော့အရင်ကဆွဆွဲခဲ့တယ်လို့ပဲ Trump ကထပ်ပြီးတော့ဝေဖန်သွားပါတယ်။ Mrs. Clinton ကတော့ဆီးရီးယားမှာရဲတပ်တွေအများပြားထိခိုက်သေးချင်ရတာဟာရုရှားရဲ့ရန်လိုမှုတွေကြောင့်လို့ပြောဆိုခဲ့ပါတယ်ရှင်။
Matthew Hurricane မုန်တိုင်းတံခံလိုက်ရတဲ့ Haiti နိုင်ငံမှာတော့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။မုန်တိုင်းကြောင့် Haiti နိုင်ငံမှာရာပေါင်းများစွာတည်ဆုံခဲ့ကြပါတယ်။ Haiti နိုင်ငံကဘေးဒုက္ခကယ်ဆယ်ရေးဘူဌာနချုပ်ထွန်းမှာတော့တာဝန်ရှိသူတွေဟာကယ်ဆယ်ရေးလုပ်ငန်းတွေနဲ့လှုပ်ရှုပ်နေကြပြီးတော့မုန်တိုင်းတံခံလိုက်ရတဲ့နေရာတွေကိုထရက်ကားတွေနဲ့စံတွေပြေးပို့သွားဖို့အတွက်လုပ်နေကြပါတယ်။ပြန်လည်တည်ဆောက်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကျွန်တော်တို့အများဆုံးပြန်လုပ်သွားဖို့လိုအပ်ပါတယ်။ဒါပေမဲ့အဲ့ဒါတွေမတိုင်ခင်လူတွေကိုအစားအစာတွေဝင်းကကျွေးမသွားဖို့လိုပါတယ်။တချို့တွေကအိမ်တွေလေတွေတိရစ္ဆာန်တွေဘာမှမရှိတော့တဲ့အတွက်ဒီလူတွေကိုသူတို့ဘာသာသူတို့ပြန်လည်ရပ်တည်နိုင်အောင်လှုပ်သွားဖို့လိုတယ်လို့လည်း Haiti ပြည်ထောင်ဝန်ကြီးကပြောသွားပါတယ်။ Venezuela, Bolivia နဲ့ Colombia နိုင်ငံတွေက Haiti နိုင်ငံကိုစားနပ်ရိက္ခာနဲ့ယာယီရွက်ဖြင့်တဲလို့မုန်တိုင်းကူညီထောက်ပံ့ရေးပစ္စည်းတွေပေးပို့ခဲ့ပြီးတော့နိုင်ငံတကာကနေနောက်ထပ်အကူအညီတွေထပ်ရောက်လာမယ်လို့လည်းမျှော်လင့်နေပါတယ်။ Matthew Hurricane မုန်တိုင်းဟာပြီးခဲ့တဲ့သတင်းပတ်အတွင်း Haiti နိုင်ငံအပြင် Dominican Republic, Jamaica, Cuba နဲ့ Bahamas တို့ကိုဝေရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့ Haiti နိုင်ငံကမုန်တိုင်းတံအစိုးဆုံးခံရတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပါတယ်ခင်ဗျာ။
ပါရှဲပင်လယ်ကွေတွေကအမေရိကန်စစ်သင်္ဘောတစ်စီးရှိရာနေရာဘက်ကိုရေမီနိုင်ငံကဟူသီတပုံတွေထိန်းချုပ်တဲ့နေပြည်တော်ကနေမစ်ဆိုင်းတုံးကြီးနှစ်ဆင့်ပစ်လွတ်ခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောပါရယ်။တနင်္လာနေ့ကအဲ့ဒီမစ်ဆိုင်းတုံးကြီးတွေကျလာပေမဲ့အမေရိကန်စစ်သင်္ဘော USS Mason ကိုတော့လာထိမှန်တာမရှိခဲ့ဘူးလို့အမေရိကန်စစ်ဘက်ရာရှိတွေကပြောပါရယ်။ဒီမစ်ဆိုင်းတုံးကြီးတွေဟာအမေရိကန်စစ်သင်္ဘောကိုတမင်ပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရှင်မင်ကန်လွန်ပင်လယ်နီတဲကိုဒီမစ်ဆိုင်းတုံးကြီးနှစ်ဆင့်ပြစ်လွတ်လိုက်တဲ့အကြောင်းကိုအမေရိကန်စစ်သင်္ဘော USS Mason ကတနအီအတွင်းမှာပဲသတင်းရရှိခဲ့တာလို့အမေရိကန်စစ်ဘက်ပြောခွင့်ရသူက Reuters သတင်းဌာနကိုပြောပါရယ် ဆော်ရီအာရေဘီယာဥဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေကပြစ်ခတ်တာလို့ယူဆရတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အထူးဆိုရင်လည်းအကြအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆော်ရီဒုတိယအင်ရှေ့ဆန်မိုဟာမက်ဘင်ဆယ်မန်နောက်ဆော်ရီနိုင်ငံသားရေးဝန်ကြီးအက်ဒယ်အယ်ဂျူဘီယာတို့နဲ့ပြောဆိုခဲ့ပါတယ်ရှင်
ဂျမနီနိုင်ငံမှာပြီးခဲ့စနေနေ့ကဝင်ရောက်စီးနင်းမှုတွင်ထွက်ပြေးလွတ်မြောက်သွားပြီးဘုံခွဲတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်တရားရှိရတဲ့ဆီးရီးယားမျိုးသားတအုပ်ကိုဂျမနီတပ်ဖွဲ့ကရဲတပ်ဖွဲ့ကတင်းလာနေကဖမ်းဆီးလိုက်ပါတယ်အသက်22နှစ်အရွယ်ရှိတဲ့ဆီးရီးယားဒုက္ခသည်ဂျဘာအယ်ဘကာကိုဂျမနီရဲတပ်ဖွဲ့ကနိုင်ငံတော်မှာညာတွင်းချင်းလိုက်လံဖမ်းဆီးခဲ့ပြီးတော့ဂျမနီအရှေ့ပိုင်းကလိုက်ပ်ဇစ်ပြည်နယ်မှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်ချမ်နစ်မျိုးကသူ့ရဲ့တိုက်ခန်းမှာပောက်ကွဲစေတတ်တဲ့ပစ္စည်းဂရန်ယာပေါင်းများစွာတွေ့ရှိခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ကသူ့ကိုလိုက်လံရှာဖွေခဲ့တာဖြစ်ပါတယ်နောက်ထပ်ဆီးရီးယားຫນွယ်ဘွားတဦးကအာနာပိုင်တွေကိုခေါ်ခဲ့ပြီးတဲ့နောက်မှာရဲကအဘကားကိုရှာဖွေတွေ့ရှိသွားတာဖြစ်တယ်လို့ဒေသခံသတင်းမီဒီယာတွေကပြောပါတယ်အဲ့ဒီတန်တရားရှိခံရတဲ့သူဟာအစ္စလာမစ်အစွန်းရောက်အဖွဲ့အစည်းနဲ့ချိတ်ဆက်မှုရှိတယ်လို့လည်းမှတ်ယူရပါတယ်စုံစမ်းစစ်ဆေးမှုကိုခြုံပြီးပြောရရင်တော့အထူးသဖြင့်ရှာဖွေတွေ့ရှိခဲ့တဲ့ပေါက်ခွဲပစ္စည်းပမာဏအရဒီလူဟာအစ္စလာမစ်စစ်သွေးကြွဝါဒီနဲ့ဆက်ဆက်တဲ့တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတယ်ဆိုတာပြသနေတယ်လို့ဂျာမနီပြည်ထောင်စုရှေ့နေချုပ်ယုံပြောခွင့်ရကပြောပါတယ်အဘကားဟာ2015ခုနှစ်ကတည်းကဂျာမနီနိုင်ငံမှာတရားဝင်ဒုက္ခသည်ဖြစ်နေရောက်ရှိနေတာဖြစ်ပြီးတော့သူဟာဆီးရီးယားနိုင်ငံဒမတ်စကတ်ဒေသကဖြစ်ပါတယ်ခင်ဗျာ
VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေဒီနေ့လာနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးတော့ပါမယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီနေ့ဒီနေ့လာနေစတင်ဆင်းပါတဲ့ဒုတိယအကြိမ်အာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲ ACD ကိုအာရှနိုင်ငံပေါင်း34နိုင်ငံနဲ့အရှေ့လယ်ပိုင်းနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်နေပါတယ်။အခုဆွေးနွေးပွဲဟာဒေသရင်းစိန်ခေါ်မှုတွေကိုကြိုက်တွေ့ဖြစ်ရှင်းနေတဲ့ခိုင်မာအားကောင်းမှုတွေကိုတည်ဆောက်ဖို့အတွက်ဒေသရင်းနဲ့အာရှတိုက်မှာပါဝင်တဲ့နိုင်ငံတွေအတူတကွတွဲဆုံကြတဲ့တခုတည်းသောဆွေးနွေးပွဲဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အခုအချိန်ဟာအာရှတိုက်နယ်ကမ္ဘာတဝန်းတာယာဝပြောရေးအတွက်အတူတကွပူးပေါင်းလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဖွင့်ပွဲအမှာစကားပြောကြားချိန်မှာထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုတ်ချန်ဦးချကပြောသွားပါတယ်။သိပ္ပံနည်းပညာနဲ့စတဲ့တီထွင်မှုတွေနောက်ပညာရေးနဲ့အစားအစာစွဲ့အင်နဲ့ရေလုံလောက်ရရှိစတဲ့ကဏ္ဍ6ခုမှာဖွံ့ဖြိုးတိုးတက်အောင်လုပ်သွားမယ်လို့ ACD အဖွဲ့အနေနဲ့ကတိပြုထားတာပါဒီဒေသတွင်းသဘောဆွေးနွေးပွဲကျင်းပဖို့အတွက်ကတော့2002ခုနှစ်ကတည်းကဒီထိုင်းနိုင်ငံ CHAM ခရိုင်မှာသဘောတူခဲ့ကြတာဖြစ်ပေမဲ့ပထမအကြိမ်ထိပ်သီးဆွေးနွေးပွဲကို2012ခုနှစ်ကြမှာကူဝိတ်နိုင်ငံမှာစတင်ကျင်းပခဲ့တာပါရှင်
ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံကြားနှစ်ဆင်ချင်းပါလေးရှိတဲ့ဘာလီကာတန်ဆေးရေးလက်ချက်မှုအတွင်းနှစ်ဖက်တပ်ဖွဲ့ဝင်ရာပေါင်းများစွာပါဝင်ခဲ့ကြပြီးတော့မြို့တော်မနီလာမြို့ရဲ့မြောက်ဖက်မှာတင်းလာနေကနောက်ဆုံးနေ့အဖြစ်နဲ့လှုပ်ခဲ့တဲ့ဆေးရေးလက်ချက်မှုအတွင်းမှာတကယ်ကြီးအစ်စ်တွေကိုအသုံးပြုပြီးတော့လေ့ကျင့်ခဲ့ကြပါတယ်။အခုလိုအကြီးအစားဆေးရေးလက်ချက်မှုကသူတာဝန်ယူမဲ့သမရသက်တမ်း6နှစ်တာကာလအတွင်းမှာနောက်ဆုံးကြိမ်လှုပ်တာဖြစ်ပြီးတော့ဒစိတ်တစ်ပိုင်းအားဖြင့်တော့ဒါဟာတရုတ်နိုင်ငံကိုစိတ်အနှောက်အယှက်မဖြစ်စေချင်တဲ့အတွက်ဖြစ်တယ်လို့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေးကပြောပါတယ်။ဒါပြင်အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းအမေရိကန်နဲ့ပူးတွဲပြီးကင်းလဲတာတွေရေတက်စည်းလက်ချင်းမှုအစီအစဉ်တွေကိုလည်းရပ်ဆိုင်းထားလိုက်တယ်လို့အမေရိကန်စစ်တပ်ကပြောလိုက်တဲ့အကြောင်းဖိလစ်ပိုင်ကာဝေးဝန်ကြီးကလည်းပြောပါတယ်ဖိလစ်ပိုင်သမ္မတတစ်ကရင်းတီးတီးပြောဆိုတာတွေလတ်တော်ကြဖြစ်ခဲ့ပြီးတဲ့နောက်စည်းပူပေါင်းဆောင်ရွက်မှုတွေပထမဆုံးအချိန်ရပ်ဆိုင်းလိုက်တာလည်းဖြစ်ပါတယ်ဒါပြင်အမေရိကန်တပ်တွေနဲ့နှစ်စဉ်ပူးတွဲလှုပ်ဆောင်နေတဲ့စည်းလက်ချင်းမှု28ခုကိုလည်းသမ္မတဒူတာတွေကရပ်ဆိုင်းနေတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးလိုရန်ဇာနာကပြောပါတယ် Feeblex 33လို့ခေါ်တဲ့ဖိလစ်ပိုင်နဲ့နိုင်ငံနှစ်စဉ်ပူးပေါင်းစည်းလက်ချင်းမှုအတွင်းမှာအမေရိကန်တပ်ဖွဲ့ဝင် 1,100 နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင် 400 ပါဝင်ပြီးတော့ပြဿနာတွေကိုပူးတွဲဖြေရှင်းတဲ့နေရာမှာမဟာမိတ်တပ်ဖွဲ့တွေစည်းရေးအသစ်အနေထားတိုးတက်အောင်ရည်ရတာဖြစ်သလိုနိုင်ငံသားသမိုင်းဝင်ဆက်ဆံရေးပို့ပြီးခိုင်မြဲအောင်လှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်ငါးကလေးတွေဟာတောင်ကိုရီးယားကမ်းခြေစောင်းအဖွဲ့တင်မော်ရဆင်ကိုဝင်တိုက်ပြီးနှိမ့်မြောက်အောင်လုပ်ခဲ့တယ်လို့ဆိုပြီးဒီကိစ္စတရုတ်ဆွေရောက်ကိုတင်ဝင်တိုင်ကြားစာပို့ထားတဲ့အကြောင်းတောင်ကိုရီးယားဆွေရအရာရှိတွေကဒီကနေ့ပြောပါရတယ်။တောင်ကိုရီးယားနိုင်ငံအနောက်ဘက်ကမ်းရိုးတန်းမှာတရားမဝင်ငါးဖမ်းနေတယ်လို့တန်တရားရှိတဲ့တရုတ်ငါးဖမ်းလေအစင်း40ကိုရပ်တန့်မှုတောင်ကိုရီးယားကမ်းခြေစောင်းတာဝန်ရှိသူတွေကစူးစမ်းချင်းပြီးခဲ့တဲ့တောက်ကြနေတော့ကဒီတောင်ကိုရီးယားကမ်းခြေစောင်းတင်မော်နှိမ့်မြောက်ခဲ့တာပါ။ဒီဖြစ်ရမှာထိခိုက်သိဆုံးတာတော့မရှိခဲ့ဘူးလို့တောင်ကိုရီးယားကမ်းခြေစောင်းတပ်ဖွဲ့ကပြောပါရတယ်။ တရုတ်ငါးဘက်လေ25အထိကန်းချီဆောင်တင်မောကိုဝင်တိုက်ချိန်မှာကန်းချီဆောင်တပ်ဖွဲ့အရာရှိတဦးသာတင်မောပေါ်မှာရှိပြီးအဲ့ဒီလူရေးတဲ့ကိုခုံချခဲ့ရပြီးတော့တခြားကန်းချီဆောင်တပ်ဖွဲ့ဝင်တွေကသူ့ကိုကယ်တင်ခဲ့ရတာပါနောက်ထပ်ကန်းချီဆောင်အရာရှိ7ဦးကတော့တရုတ်ငါးဘက်လေတစည်းကိုစစ်ဆေးနေခဲ့တာဖြစ်တယ်လို့ဒီကန်းချီဆောင်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုတောင်ကိုရီးယားကမ်းခြေစောက်တင်မောနှမြုပ်ခဲ့ရတဲ့ပတ်သက်ပြီးတောင်ကိုရီးယားနိုင်ငံသားရေးဌာနကတရုတ်ကောင်စစ်ဝင်ချုပ်ကိုတနင်္ဂနွေနေ့မှာဆင့်ခေါ်ပြီးတော့တိုင်ကြားခဲ့တယ်လို့တရုတ်တန်မတ်ကလည်းဒီကိစ္စဆင်မကောင်းဖြစ်ရတဲ့ဆိုတော့ကိုတုံ့ပြန်ခဲ့တဲ့အကြောင်းတောင်ကိုရီးယားဝန်ကြီးဌာနကပြောပါတယ်ဖြစ်ပျက်ခဲ့တဲ့အခြေအနေကိုတရုတ်ဆူရတာဝန်ရှိသူတွေကစစ်ဆေးနေပြီးတော့တောင်ကိုရီးယားဆူရအနေနဲ့လောလောဆယ်မှာစိတ်အေးထားဖို့တိုက်တွန်းထားတဲ့အကြောင်းလည်းတရုတ်ဆူရအရာရှိသူကပြောပါတယ်ရှင်
Samsung ကုမ္ပဏီကထုတ်တဲ့ Galaxy Note 7 smartphone တွေဘေးအန္တရာယ်ခင်းတယ်ဆိုတာသိကြစေဖို့အတွက်ထုတ်လုပ်မဲ့ဖုန်းအရေအတွက်ကိုပြန်ပြီးတော့ချိန်ညှိနေတယ်လို့ Samsung ကုမ္ပဏီကပြောပါတယ်။သုံးဆွဲသူဘေးအန္တရာယ်ခင်းရှိရေးဆိုင်ရာတရုတ် American ပြည်ထောင်စုနဲ့တောင်ကိုရီးယားကကြီးကြပ်သူတွေနဲ့ပူးပေါင်းပြီးတော့ Samsung Galaxy Note 7ထုတ်လုပ်မှုကိုဆိုင်းငံ့ထားလိုက်တယ်လို့အမည်မဖော်တဲ့ပစ္စည်းသွင်းသူတဦးကိုကိုးကားပြီးတော့ဒီနေ့တနင်္လာနေ့အစောပိုင်းမှာတောင်ကိုရီးယားရုံဟပ်သတင်းဌာနကဖော်ပြထားပါတယ်ခင်ဗျာ။
ဒီနေ့2016ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကဟာဗတ်တက်တို့က Oliver Hart နဲ့ Massachusetts နည်းပညာဌာနက Bent Holmstrom တို့ကပူးတွဲရရှိသွားပါတယ်။သူတို့နှစ်ဦးလေ့လာဆန်းစစ်ခဲ့တဲ့ Contract Theory ဟာဆိုရင်ဒီလုပ်ငန်းအဖွဲ့အစည်းတွေနဲ့အပြန်အလှန်သဘောတူထားတဲ့ Contract ဆက်ဆံမှုတွေအကြောင်းနဲ့ဒီဆက်ဆံမှုတွေအတွင်းဆုံးရှုံးနိုင်ခြေတွေအပေါ်မှာနားလည်သဘောပေါက်လာစေပါတယ်လို့စုရွေးချယ်ရေးအဖွဲ့ဖြစ်တဲ့ Student Tower Academy သိပ္ပံအဖွဲ့ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။သူတို့ဟာ Contract Theory ဆိုတာကိုပုံဖော်ပေးခဲ့ကြတယ်လို့စုရွေးချယ်ရေးအဖွဲ့ကပြောပါတယ်။လုပ်ငန်းကုမ္ပဏီတွေမှာအမှုဆောင်ရရှိကြီးတွေကိုသူတို့ရဲ့စွမ်းရည်အပေါ်မှာအခြေခံပြီးတော့လစာပေးတာအာမခံကြီးဖျက်တောက်တာအာမခံ contract တွေမှာကိုယ့်ဘက်ကစိုက်ပေးရတာအများပြည်သူဆိုင်ရာလုပ်ငန်းတွေရဲ့လက်ပတ်လုပ်ကိုင်မှုတွေကိုပုဂ္ဂလိကပြုလုပ်တာစတဲ့ဒီ contract စနစ်ပုံစံအမျိုးမျိုးအပေါ်မတူကွဲပြားချက်တွေကိုပြည့်ပြည့်စုံစုံသုံးသပ်ထားတဲ့ theory ဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကပြောပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOE ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲအင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voenews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ကြ ্যায় နယ်ထက်ပါမှာဒိုင်းရိုက်နားဆင်နေပါတယ်ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုမပြောပြခင်မှာအရင်ဦးဆုံးအမေရိကန်သမ္မတလောင်းစကားစစ်ထုတ်ပွဲအခြေအနေတင်ပြပါမယ်ဒီမိုကရက်သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲအတွင်းတစ်ဖက်နဲ့တစ်ဖက်အခြေတင်ပြောဆိုခဲ့ကြပါတယ်။အမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာစကားလုံးတွေတုံပြီးနှိမ်ချပြောဆိုထားတဲ့ Mr. Trump ရဲ့ဗီဒီယိုထွက်ပေါ်လာပြီးနောက်ရပ်ပိုင်းအတွင်းမှာပဲ Missouri ပြည်နယ် St. Louis မှာစကားစစ်ထိုးပွဲကျင်းပခဲ့တာပါ။ VOA သတင်းနောက်ဂျင်မလုံးပြပို့တဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါ။
စကားစစ်တိုးပွဲစတင်ချိန်မှာပဲသမရလောင်းတွေတဦးနဲ့တဦးအစင်လာရလက်ဆွဲနှုတ်ဆက်တာမျိုးရှိတာကြောင့်ဒီသမရလောင်းတွေကြားသဘောထားတင်မှမှုအခြေအနေကိုတွေ့မြင်နိုင်ပါတယ်။လွန်ခဲ့တဲ့17နှစ်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးရိုင်းရိုင်းဆိုင်ဆိုင်စကားလုံးတွေတုံပြောဆိုခဲ့ရတဲ့ပတ်သက်လို့ Donald Trump ကတောင်းပန်ပါတယ
်။ Yes, I'm very embarrassed by it. I hate it, but it's locker room.
ဒီစားနဲ့ပတ်သက်လို့ကျွန်တော်အနေနဲ့တိတ်ကိုစိတ်ကတိကောက်ဖြစ်ရတယ်လို့ဒါကိုမုန်းနဲ့မုန်းမိပါတယ်။ဒါပေမဲ့လည်းဘယ်သူမှမကြားနိုင်တဲ့အခြေအနေမျိုးမှပြောခဲ့တာ
ပါ Mr. Trump အနေနဲ့သမ္မတတယောက်မဖြစ်ထိုက်ဘူးဆိုတာကိုဒီဗီဒီယိုကသက်သေပြနေပြီးဒါဟာအမျိုးသမီးတွေလက်တင်နယ်ပွားတွေမွတ်စလင်တွေအပေါ်စော်ကားပြောဆိုမှုတွေကနောက်ဆုံးထွက်ပေါ်လာတဲ့သဘောထားမှတ်ချက်ဖြစ်ကြောင်း Mrs. Clinton ကပြောပါတယ
် So this is who Donald Trump is and the question for us the question
Donald Trump ဘယ်လိုလူစားမျိုးလဲဆိုတာရုပ်လုံးပေါ်လာတာဖြစ်ပြီးတော့ကျမတို့အတွက်တခါတိုင်းပြည်အတွက်ကျမတို့ဟာဒီလိုလူစားမျိုးမဟုတ်ဘူးဆိုတာကိုပြသရမှာဖြစ်ပါတယ
်ဒီစကားစစ်ထိုးပွဲတစ်လျှောက်လုံး Mrs. Clinton ဟာလူလိန်တယောက်တခါမကောင်းဆိုးဝါးဖြစ်တယ်လို့တော့ Mr. Trump ကပြောဆိုပါတယ်ဒါအပြင်နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင်းအီးမေးလ်ဆာဗာတစ်ခုအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့လည်းသူကဝေဖန်ပါတယ
် If I win I am going to instruct my attorney general to get a special
ကျွန်တော်သာနိုင်ရမယ်ဆိုရင်တော့ရှေ့နေကြကနေတဆင့်အထူးအဆိုရရှေ့နေတွေကိုဒီအခြေအနေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခိုင်းတော့မှာပါ။ဘာလို့လဲဆိုတော့လိန်ညာမှုတွေဥပဒေမြင်တွေအများကြီးရှိနေနိုင်တာကြောင့်ပါ
။ Mrs. Clinton ကလည်
း Everything he just said is absolutely false but I'm not surprised. It's just off the
သူပြောသွားတာတွေအားလုံးဟာလုံးဝအမှားတွေကြီးပါ။ကျွန်မအံ့ဩမသင့်တော့ပါဘူး။အရန်ကိုကောင်းတာကတော့ဒီလိုစိတ်လိုက်မှန်ပါပြုမှုတတ်တဲ့ Donald Trump လို့လူမျိုးတစ်ယောက်ဟာကျွန်မတို့နိုင်ငံရဲ့အကြီးအကဲဖြစ်မနေတာပါပဲ။
Donald Trump ကအခုလိုတုံ့ပြန်ပါတယ
် Because you'd be in jail.
ဘာလို့လဲထောင်ထဲဝင်နေရမှာဆိုလို့လား
။ရွှေပြောင်းအခြေချလာမဲ့မွတ်စလင်တွေကိုလက်ခံသွားမှာမဟုတ်ဘူးဆိုတော့ Mr. Trump ရဲ့သဘောထားနဲ့ပတ်သက်ပြီးတော့လဲ Mrs. Clinton ကအခုလိုဝေဖန်ပါတယ
် We are not at war with Islam. and it is a mistake and it plays
tomorrow ha islam ba da ne sit phit ni da ma hou ba bu di lo da lou me so yin tomorrow ha ajan phat da ma ri phit se chin ne poun myo lai lou ni da phit twa nai mi da ha le a ma de khu ba
trump ga aku lo tong pya ma de
it's called extreme vetting we are going
da ga tin nin chat chat si si de da bo ba barack obama ne hillary clinton lo jaw syria lo naingan myo ga paung ne chi de dukha de ri win la ma ko si si twa ma ba
russia ha donald trump go po lu la de so pi do le mrs clinton ga so swe wa de
Russia has decided that it's all in Syria.
Syria ye ma Russia ga long wa win yaw swat phat pho song phyat tha dalu. Naung tat la me American tamara ha thoro phit se chin ne du myo phit la bu le song phyat tha ba de. Te cha da ga ro a ra jama ma hout da ba be.
Donald Trump ga
I don't know Putin. I think it would be great if we get along with Russia.
Putin go jano ma ti ba u. Russia ne tabor da chin tai sain bi atu pu paung song ywet twa nai yin no da a kaung song phit me lo jano tin ma de. U ma ISIS twe go atu pu paung nain nin twa da myo ba.
သမရလောင်းတွေအနေနဲ့တူအပေါ်တူအကောင်းမြင်ပေါ်ကနေပြောဆိုဖို့စကားစစ်တိုးပွဲတယောက်လာတဲ့မဲဆန္ဒရှင်တူကတောင်းဆိုတဲ့အခါမှာတော့ Mrs. Clinton က
His children are incredibly able and
သူသားသမီးတွေဟာအလွန်တော်ပြီးတော့ကြိုးစားကြပါတယ
် Mr. Trump ကလည်းအခုလိုပြန်လဲပြောဆိုပါတယ
် She doesn't quit she doesn't give up
သူဟာလက်မြောက်အရှုံးပေးပြီးထွက်သွားမဲ့သူမျိုးမဟုတ်ပါဘူ
းသမရလောင်းတွေရဲ့တတိယနဲ့နောက်ဆုံးအကြိမ်စကားစစ်တိုးပွဲကိုတော့အော်တိုဘာလ19ရက်နေ့ကျရင်နီဗာဒါပြည်နယ် Las Vegas မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါတဆက်တဲနားဆင်ရမှာကလာမယ့်နိုဝင်ဘာသမရရွေးကောက်ပွဲမစခင်အခုချိန်ဟာအမေရိကန်နိုင်ငံရေးမှာသမရလောင်းတွေရဲ့စကားစစ်တိုးပွဲရာသီဖြစ်ပါတယ်ဒီစကားစစ်ထိုးပွဲတွေဟာသမရရွေးကောက်တဲ့လုပ်ငန်းစဉ်မှာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ကိုငိမ့်ညံ့ကပြောပြမှာဖြစ်ပါတယ
်။ပထမဦးဆုံးသမရစကားစစ်ထိုးပွဲတွေကိုအထက်လွှတ်တော်မှဂျွန်ကနေဒီနဲ့ဒုတိယသမရရစ်ချတ်နစ်ဆင်တို့အကြား1969ခုနှစ်ထွေထွေရွေးကောက်ပွဲမှာကျင်းပခဲ့တာပါ။1964 1968 1982ခုနှစ်တွေမှာတော့စကားစစ်ထိုးပွဲမရှိပါဘူး။1986ခုနှစ်ကစပြီးတော့အထွေထွေရွေးကောက်ပွဲတိုင်းစကားစစ်ထိုးပွဲနှစ်ခါသို့သုံးခါကျင်းပခဲ့ကြတာပါပရိသတ်ကလည်းများပါတယ်2016ခုနှစ်မှာတော့84တန်းနဲ့1980ပြည့်နှစ်တွေမှာတန်း80ကျော်ရှိပါတယ်ဖီအားတွေအောက်ကသမရလောင်းတွေကိုနိုင်ငံသားတွေအနေနဲ့အကဲဖြတ်နိုင်တယ်လို့တခါတလေမှာတော့သမိုင်းတွေနဲ့အမားတွေကိုတတ်သိအဖြစ်မြင်ကြရတာပ
ါ There is no Soviet domination of Eastern Europe
မှတ်ရစရာရည်စရာလေးတွေလည်းပါတတ်ပါတယ်
You mentioned the Navy, for example, and that we have fewer ships than we did in 1916. Well, Governor, we also have fewer horses and bayonets because the nature of our military...
...is a great deal of trust among our people in the... 1986 Zagasitobwe ma, atamayin sanya chuyue mure phipi, tamara lao ni 28 minute lao di dan yet ni gaya baare, dari alo a yipa baare. Zagasitobwe ga lo yet dui ha, mesana shinwe seko piang zi nain dalu.စစ်တမ်းတွေပေါ်တက်ရောက်မှုတွေရှိပြီးတော့ငွေကြေးဈေးကွက်တွေကိုလည်းလှုပ်ရှားစေပါတယ်ခင်ဗျာ
တရရှိမြန်ခင်ဒီမိုကရေစီစနစ်မှာအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်အာဏာဆိုတဲ့အာဏာ၃ရာဟာတိကျလွတ်လပ်ပြီးတော့ပြန်လည်ထင်းကျောင်းနေရပါတယ်အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအုပ်ချုပ်ရေးပိုင်းလို့ခေါ်တဲ့ဒီအစိုးရကရောဥပဒေပြည်ရေးပိုင်းဖြစ်တဲ့လွှတ်တော်ကပါအနိုင်ရပါတီတရက်ထဲကနေပြီးတော့လွှမ်းမိုးထားတဲ့အခြေအနေဖြစ်နေပါတယ်။ဒီအခြေအနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်မှာအစိုးရနဲ့လွှတ်တော်ကြားအပြန်အလှန်ထိန်းချုပ်နိုင်မဲ့အခြေအနေရှိပါရဲ့လား။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဒီလွှတ်တော်ဖွံ့ဖြိုးရေးပိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးလို့ရတဲ့တော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင် VOE ကနေပြီးတော့ဒီဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒိုင်းရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂွန်းတွေကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမိမိရဲ့မှတ်ချက်တွေကိုဝင်ပြီးတော့ရေးထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923829554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သတို့ရှင်တွေကိုကြိုလိုပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုကြည့်အောင်ပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်က နေကြားသောရဲကင်းစခန်းနှင့်ဌာနချုပ်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မောင်နှောမြို့နယ်မှာလုံခြုံရေးတင်းကျပ်လိုက်ပြီးမောင်နှောမြို့မှာဈေးတွေကျောင်းတွေပိတ်ထားပါတယ်။တဆက်တည်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းနေဆက်ဒေတာလုံခြုံရေးကိုတိုးမြှင့်ထားပါတယ်။ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ်။
ဟုတ်ကဲ့မောင်နှောမျိုးနယ်မှာတိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးနောက်တရက်မှာပဲမြန်မာနိုင်ငံနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နယ်စပ်ဒေသတွေမှာလုံခြုံရေးတွေတိုးမြင့်လိုက်ပါတယ်။တင်းငွေငွေနေကတိုက်ခိုက်မှုအတွင်းမှာတော့ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့ဝင်ရောက်တိုက်ခိုက်သူ6ယောက်ကိုအသေနဲ့2ဦးကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မောင်နှောမျိုးမှာညာမထွက်ရအမိန့်ကိုတိုးမြင့်ထုတ်ပြန်ခဲ့တယ်လို့နယ်စပ်အဝင်ထွက်တွေကလည်းတင်းကျပ်ခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်။မောင်နှောကလည်းပြောဒီဘောအရှင်နေတော့ပြောညာထားလို့ပြောပြီးတော့ည9နာရီကမနေ့6နာရီကျော်ထွက်လို့ပြရပါတယ်ဒီမောင်းတော့မြို့မှာလောလောဆယ်မနေ့ကစားပြီးတော့ဒီအဝင်အထွက်တွေကိုစားနေတာပိတ်ထားပိတ်ထားတော့အခုမြို့ပေါ်မှာဒီဘင်္ဂလီဒီမွတ်စလင်ကဆိုင်ရအလုံးပိတ်ထားတော့မြို့ပေါ်ကတိတ်ဆိတ်ဟိုဒီနေ့ဒီနေ့ဆိုရင်သူစောင်းပွဲတွေတော့ဆက်နေတယ်အဲ့လိုလို့အကြောင်းစီပိုင်းပိတ်ထားတယ်ရေးပုံကာလဖြစ်လို့လားဟိုမှာဖြစ်စဉ်တွေကတော့သူ့ဟာဒီဘာတွေတော့မသိဘူးကွာတက်တယ်လဲသွားတယ်လာတယ်အဲ့လိုကြားတယ်ဆိုတာတွေ
အခြားဒေတာကန်တယောက်ကတော့မောင်တော်ဒေတာကအစ္စလမ်ဘာသာဝင်တချို့ကိုရိုဟင်ဂျာသွေးစီးညင်ညွတ်ရေးအဖွဲ့ RSO ကတင်နန်းပေးထားကြောင်းပြောဆိုပြီးဒီအတွက်စိုးရိမ်နေကြောင်းပြောပါတယ
်။အဲ့တော့ကျွန်တော်တို့မမြင်ပါဘူးခင်ဗျ။ဟိုမြို့ကမြို့မှာရှိရေးလားပဲဒီလိုကမြို့တွင်းကိုသူတို့လုံခြုံရေးယူချက်ပုံစံမျိုးမြင်တွေ့ရပါတယ်ခင်ဗျ။ဟို RSO ကတော့အကျိုးမှမပေါ့သေး။ဒီလိုကကိုယ်ကတော့အကုန်လုံးသူတို့ကဒီနေမှာရှိတဲ့ဒီမှာတနည်းမှတစ်ခါကိုသူတို့ကပြင်ဆင်ကြကြတဲ့အကုန်လုံးတက်စင်ဗီဇာသဘောမျိုးဖြစ်နေတယ်။ဒါကိုကျွန်တော်တို့တိုင်းပြည်တွေကစိုးရိမ်နေရတယ်
။မနေ့ကဖြစ်ပေါ်တဲ့တိုက်ခိုက်မှုကို RSO အဖွဲ့လက်ချက်အဖြစ်ဒေသခံတွေကပြောဆိုနေပေမဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ရဲချုပ်ဇော်ဝင်းကတော့ဘု து လက်ချက်ဖြစ်တယ်ဆိုတာကိုအတိမပြုနိုင်သေးကြောင်းသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်။တချိန်တည်းမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်မှာလည်းလုံခြုံရေးတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်တဲ့ကလဒန်သတင်းဌာနကအယ်ဒီတာဦးတင်ဆိုးကပြောပါတယ်
။ဒီကတော့စစ်တပ်ရာစားတာလေဗျာ။စစ်တပ်ရာစားတာဆိုတာဒီဒီအားဒီနေကြဆောင်းတွေကဒီကဒနာပေါ်တယ်ခဲ့တာဒါကဘသူကဝင်လို့မရဘူးဘသူကထွက်လို့မရဘူးပုံစံမျိုးလို့ခါဟိုဗါလဲပိတ်ဆို့တဲ့ပုံစံမျိုးပဲနေဆက်တစ်ချောင်းလုံးမှာအဲ့ဒီပုံစံတော့လောက်တာတည်တယ်
နှစ်နိုင်ငံအကြပူးပေါင်းဆောင်ရွက်တဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရကိုဆက်သွယ်ရမှာတော့တာဝန်ရှိသူတွေမအားလက်တာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဥပဒေနဲ့အညီတုံ့ပြန်ဖို့နဲ့သတိကြီးစွာထားဖြေရှင်းဖို့အတွက်ညွှန်ကြားထားပါတယ်
။ VOA သတင်းတော်ကိုမိုးစောဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲမောင်နှောမျိုးလုံညုံရေးစခန်း၃ခုအကျန်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့ဒေသတွင်းလုံညုံတည်ငြိမ်ရေးအတွက်ရခိုင်ပြည်နယ်လွှတ်တော်မှာအရေးတကြီးအဆိုအဖြစ်ဆွေးနွေးသွားဖို့ရှိနေပါတယ်။လက်နက်ကိုင်လုံညုံရေးတပ်တွေအသက်ဆုံးရှုံးတဲ့အထိအကျန်းဖက်တိုက်ခိုက်ခံရတာကြောင့်ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံညုံရေးအတွက်ထိရောက်တဲ့လုံညုံရေးအစီအမံတွေတိုးမြင့်ဆောင်ရွက်ဖို့မောင်နှောမျိုးကနိုင်ငံရေးပါတီတွေနဲ့ရခိုင်အမျိုးသားအရေးလှုပ်ရှားသူတွေကပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတောင်းဆိုနေတာပါ။စုံစမ်းမိများတဲ့မဆုမွန်ကပြောပြပါမယ်ခင်ဗျာ
ဟုတ်ပါတယ်အော်တိုဘာလ9ရက်နေ့တနင်္ဂနွေနေ့မနေ့အစောပိုင်းတော့ကရခိုင်ပြည်နယ်မောင်းနော့ခရိုင်အမတ်တနေကြားဆောင်ရဲကိုကဲမှုနေမီတွင်ကကြီးကန်းပြင်ကိုးတန်ကောက်ငခုရနေမီစခန်းတွေကိုလူအုပ်စုနဲ့အကြမ်းဖက်စီးနှင်တိုက်ခိုက်ခဲ့တဲ့အတွက်ကာကင်းတပ်ဖွဲ့ဝင်အရာရှိ2ဦးအပါအဝင်အခြားအဆင့်10ဦးစုစုပေါင်း9ဦးကြာဆုံးခဲ့ပြီးတော့တပ်ဖွဲ့ဝင်အရာရှိ2ဦးအပါအဝင်စုစုပေါင်း5ဦးဒဏ်ရာရရှိခဲ့ပါတယ်2ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီလိုမျိုးဒေသတွင်းလုံခြုံရေးတာဝန်ယူထားတဲ့တပ်ဖွဲ့တွေကိုအင်အားသုံးတိုက်ခိုက်ခဲ့တဲ့အပေါ်ဒေသခံပြည်သူတွေဟာထိတ်လန့်နေကြပြီးတော့ဒေသတွင်းမှာလုံခြုံတည်ငြိမ်ရေးအပေါ်စိုးရိမ်မှုတွေရှိနေတဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကမကြခင်ပြန်စတင်မဲ့ရခိုင်လွှတ်တော်မှာအရေးတကြီးဆွေးနွေးတင်ပြသွားဖို့စီစဉ်နေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဘူးသီးတော်မြို့နယ်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေဆက်ဒေသတစ်ချောင်းမှာရှိနေတဲ့ကျွန်တော်တို့လုံခြုံရေးအတွက်ကိုကျွန်တော်တို့လွှတ်တော်မှာတင်ပြရမယ့်အခြေအနေတွေဖြစ်နေတယ်ဆိုတော့ဒီနေ့ဆိုတော့ကျွန်တော်တို့ပြည်ထောင်စုဆိုတော့ကျွန်တော်တို့လုံခြုံရေးအတွက်ကိုကျွန်တော်တို့တိုက်တွန်းတော့ဖြစ်ပါတယ်အဲ့ဒါကျွန်တော်တို့ ရခိုင်ပြည်နယ်ရဲ့မီဇက်ဒေတာတချို့မှာအလွန်တရာမှာအရေးကြီးတဲ့အခြေအနေတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လွှတ်တော်ခေါ်လာမယ်ဆိုရင်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်လွှတ်တော်မှာဆွေးနွေးတော့မယ်လွှတ်တော်မှာအစိုးရတင်သွင်းပြီးတော့နေဆက်လုံခြုံရေးအတွက်ကိုထိထိရောက်ရောက်နဲ့ကျွန်တော်တို့တရားဥပဒေစိုးမိုးအောင်ဆောင်ရွက်ဖို့အတွက်ကိုကျွန်တော်တို့တင်ပြတော့မယ်ဆိုတာကျွန်တော်စိတ်ကူးထားပါတယ်ဒီနေဆက်ကိုတောင်းအယူပြီးတော့နော်စောင့်နေတဲ့ဟဲ့လားနေချောင်းဆောင်ရေးတက်ဖွဲ့ရဲ့ဌာနချုပ်ကိုတောင်းမှာဖောက်ထွန်းပြီးတော့သိမ့်ပိုက်လိုက်တဲ့တဖို့ဖြစ်တော့တယ်ဆိုတော့ပြည်သူလူထုတွေကဒါအဆုံးယူတော့တာပေါ့နော်ပြည်သူတွေရဲ့အတန်ကတော့သူတို့စိုးရင်ဥပဒေအများကြီးရှိနေပါတယ်ကျွန်တော်တို့အခုတော့သူတို့မှာပါတော့တယ်ဒီလက်နက်တွေကိုပြင်လေရရှိဖို့အတွက်ကိုသူတို့ပိုက်ဆိုင်တက်ပြီးတော့လိုက်ချနေတယ်လို့ဒီထင်ပါတယ်ဒီတက်ဖို့တွေရောဟဲ့လားတက်မတော်ဖက်ကရောဟဲ့လားပူပေါင်းမရောအဲ့လိုလုံးနေတယ်လို့ကျွန်တော်သိရပါတယ်ခင်ဗျ
ညမထွက်ရအမိတ်ထုတ်ပြန်လိုက်တဲ့မောင်တော်မြို့နယ်ထဲမှာတက်မတော်ရဲလုံးချုံရေးတွေဘက်ကအင်အားတိုးချဲ့ချထားတယ်လို့ပိုက်ဆိုင်တိုက်ရှာဖွေမှုတွေလည်းလုပ်နေပါတယ်မောင်တော်ဒေသခံလည်းဖြစ်မောင်တော်မြို့နယ် ANP ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဦးခင်မောင်တန်းကမောင်တော်မြို့ရင်းကလက်ရှိလုံခြုံရေးအခြေအနေကိုအခုလိုရှင်းပြပါတယ်
ဟိုကျွန်တော်မောင်တော်မှာ144တက်ထုတ်ထားရတယ်ည8နာရီကနေမနေ့6နာရီထိပါပြည်သူတွေအနေနဲ့တော့ဒါဆိုရင်တော့ခါတွေရှင်းရပါတယ်အခုကမျိုးပေါ်ကတော့မြို့နယ်ရေးတက်ဖွဲ့ကအခုလုံခြုံရေးယူထားတယ်နေတွေမှာတော့ကျွန်တော်တို့နေဆက်သားတွေဟိုစစ်တပ်ရေကအနေနဲ့ကျိုးရေးအပြည့်အစုံယူထားတဲ့သဘောရှိပါတယ်ဒီမောင်တော်မြို့မှာကတိုင်းသားဝန်ထားပါဝင်လူက5000လောက်ပဲရှိတယ်ဒီလိုချက်ဖက်မှုတွေကနောက်ထပ်လည်းဖြစ်လာမယ့်သဘောရှိပါတယ်ဒီကျွန်တော်တို့ဒီထက်ပိုပြီးဆိုးလာမယ့်အနေအထားရှိတဲ့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့အများဆုံးကူညီဆောင်ရွက်ပေးစေချင်ပါတယ်ခင်ဗျာ
အခုလိုလုံခြုံရေးတက်ဖွဲ့ဝင်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်ဒေသတွင်းလုံခြုံရေးစိုးရိမ်စရာအနေအထားဖြစ်လာသလိုရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအနေနဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးကိုပို့ပြီးတော့မှဆနစ်တကျထိထိရောက်ရောက်အကာအကွယ်ပေးဖို့ကိုလည်းရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူးအောင်ကလည်းပြောပါတယ
်ကျွန်တော်တို့စိုးရိမ်ဆုံးချက်ကတော့ပါလဲဆိုတော့ဒီရက်ဖက်ဆိုင်ရာပြစ်မှတ်တွေကိုကျွန်တော်တို့တိုက်ခိုက်လာပါကျွန်တော်တို့စိုးရိမ်တယ်အဲ့ဒီချက်ပေါ်မှာကျွန်တော်တို့အစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိတာဖြည့်ရှင်းဆောင်ရွက်ဖို့လိုအပ်တယ်နောက်ပြီးတော့နှစ်နိုင်ငံပြည်နယ်ဆက်ကြော်ပြီးတော့ချက်ကြော်လာတဲ့ပြဿနာတွေဖြစ်တဲ့ကြောင်ဒီကိစ္စကိုပေါ့နော်ဆန္ဒမှန်ရေးရလဲတော့ကျွန်တော်တို့ချင့်ကပ်ပြီးတော့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်တယ်။နောက်တစ်ဖက်မှာလည်းနိုင်ငံတကာကဒါဟာဒီမိုကရေစီနဲ့လူ့ခွင့်ရေးပြဿနာတွေမကဘူး။ဒါဟာကျွန်တော်တို့အရက်ဖက်ပြစ်မှတ်တွေကိုတိုက်ခိုက်လာနိုင်တဲ့ကိစ္စဖြစ်တယ်။ကျွန်တော်တို့ဒေသတစ်ခုရဲ့ပြည်ရင်းရေးကိုလူဆိုရေးကိုချင်းချောက်လာနိုင်တဲ့ကိစ္စကြီးဖြစ်တယ်ဆိုတဲ့ဟာနိုင်ငံတကာကိုသဘောပေါက်နားလည်အောင်ကျွန်တော်တို့ချင်းပြထားနိုင်တယ်လို့ကျွန်တော်တို့မြင်တယ်ပေါ့။
တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းနှုံမြို့နယ်သားမကရခိုင်ဒေသရင်းကနေဆက်လမ်းကြောင်းနေမှာပါလုံခြုံရေးတင်းကျပ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်သူတွေယူဆောင်သွားတဲ့လက်နက်ခဲယံပြန်လည်ရရှိဖို့ပြစ်မှုကျူးလွန်သွားတဲ့သူတွေအမြန်ဆုံးဖမ်းဆီးရမိအရေးယူနိုင်မှုနောက်ရခိုင်ပြည်နယ်တွင်းကနယ်မြေဒေသတည်ငြိမ်အေးချမ်းရင်းနဲ့လုံခြုံရေးအတွက်တပ်အင်အားတွေထပ်မံဖြည့်တင်းထားပြီးတော့နယ်မြေကတပ်မတော်စစ်ကြောင်းတွေနဲ့ရဲလုံခြုံရေးတွေပူးပေါင်းပြီးတော့နယ်မြေရှင်းလင်းတာကိုအရှိန်အဟုန်မြင့်ဆောင်ရွက်နေတယ်ဆိုတာကိုမြန်မာနိုင်ငံရဲတပ်ဖွဲ့ချုပ်ရဲချုပ်အပါအဝင်ပြန်ကြားရေးပြည်ထရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနနိုင်ငံခြားရေးဝင်ကြီးဌာနနဲ့သာသနာရေးနဲ့ယဉ်ကျေးမှုအပါအဝင်ဝင်ကြီးဌာနတာဝန်ရှိသူတွေဘက်ကသတင်းစာရှင်းလင်းပြီးတော့ပြည်သူကိုအသိပေးပြောဆိုထားပါတယ်ရှင်
မဆုမွန်စုံစမ်းတင်ပြခဲ့တာပါအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်ကို Asia 77 Jeju ကနေဖမ်းယူရှုစားနိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ
နင်းနေနေကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယကျင်းစကားစစ်ထုတ်ပွဲမှာသမ္မတလောင်းတို့တယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ကြပါရယ်ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအငင်းပွားစရာဖြစ်ခဲ့တဲ့ကိုပိုင်အီးမေးလ်ဆာဗာတုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Republican သမ္မတလောင်း Donald Trump ကအပြင်းထန်ထက်ပြီးတော့ဝေဖန်သွားတယ်လို့ Mrs. Clinton ကတော့အမျိုးသမီးတွေနဲ့ပတ်သက်ပြီး Trump ရဲ့ရိုင်းရိုင်းပြတ်ပြတ်ပြောဆိုတာတွေကိုထောက်ပြဝေဖန်သွားခဲ့ပါရယ်ရှင်Matthew Hurricane မုန်တိုင်းတန်ခံလိုက်ရတဲ့ Haiti နိုင်ငံမှာတော့ပြန်လည်တိဆောက်ရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်နေပါပြီ။မုန်တိုင်းကြောင့် Haiti နိုင်ငံမှာလူတွေရာနဲ့ချီသေဆုံးခဲ့ကြတာပါ။ Haiti နိုင်ငံကဘေးဒုက္ခကယ်ဆယ်ရေးဗဟိုဌာနချုပ်အတွင်းမှာတော့တာဝန်ရှိသူတွေဟာကယ်ဆယ်ရေးလုပ်ငန်းတွေနဲ့အလုပ်ရှုံနေကြပြီးမုန်တိုင်းတန်ခံလိုက်ရတဲ့နေရာတွေကို truck ကားတွေနဲ့စံတွေပေးပို့သွားဖို့အတွက်လှုံ့ဆော်နေကြပါရဲ့ရှင်။ပါရှန်ပြည်လက်ွေတဲ့ကအမေရိကန်စစ်သင်္ဘောတစ်စီးရှိရာနေရာဘက်ကိုယီမန်နိုင်ငံကဟူသီတပုံတွေထိန်းချုပ်တဲ့နေမြေတွေကနေမင်းဆိုင်ဒုံးကျည်နေစင်ပြစ်လွတ်ခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောပါရတယ်။တင်းငွေတွေကအဲ့ဒီဒုံးကျည်တွေကျလာပေမဲ့အမေရိကန်စစ်သင်္ဘော USS Mason ကိုလာထိမှန်တာတော့မရှိခဲ့ဘူးလို့အမေရိကန်စစ်ဘက်အရာရှိတွေကပြောပါရတယ်။ဒီမင်းဆိုင်ဒုံးကျည်တွေဟာအမေရိကန်စစ်သင်္ဘောကိုတမင်ပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။ဒီနှစ်2016ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့ Harvard တက္ကသိုလ်က Oliver Hart နဲ့ Massachusetts နည်းပညာတက္ကသိုလ်ဌာနက The Bent Holmstrom တို့ပူးတွဲရရှိသွားပါရရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်ဆွန်မွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ် VOA American တိုင်းညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00 အထိလိုင်းနိုမီတာ 16.25 ရိုးအနေနဲ့တင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါနောက်ထပ်2 ကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.